ိုဗစ် -19 ကပ်ရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကာအကွယ်ဝတ်ဆောင်တွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တယောက်အနည်းဆုံး2မီတာကွာဝေးမှသာရှိနေအောင်အသေးအချာလှုပ်ရှားပေးဖို့လိုအပ်ပါတယ်ကပ်ရောဂါကြီးဟာကျန်းမာရေးကိုချိန်ချောက်နေတယ်လို့စီးပွားရေးလူမှုရေးကိုလည်းချိန်ချောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ
် Por eso la respuesta exige combinar medidas que eviten el contagioque permitan la recuperación de nuestro sistema de salud.
ကျန်းမာရေးစနစ်ပြန်လည်ထူထောင်လုပ်ရမယ့်တစ်ချိန်တည်းမှာနိုင်ငံရဲ့စီးပွားရေးရပ်ပြီးပြိုလဲကျမသွားအောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တလားလောက်အင်ဂျင်မထွက်ရကန့်သတ်တမ်းမြစ်ချက်ကိုဖြေလျှော့လိုက်တဲ့ဒီကနေ့မှာအဓိကမြေရထားနဲ့မြေအောက်ရထားဘူတာယုံတွေလူအသွားအလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်း10တန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာရဲအရာရှိတွေကလိုက်နံဝေငှပေးခဲ့ကြပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာရောဂါပိုးကူးသူဒီကနေ့အထိ 36,000 ကျော်၊သေဆုံးသူ 18,000 ကျော်ရှိပါတယ်။ပထမအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ရောဂါပိုးကူးစက်သူ 9,000 ကျော်ရှိပြီးတော့သေဆုံးသူ 12,000 ကျော်ပါပြီရှင်။